Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်မေလ2ရက်တနင်္လာညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတိုင်းဒိုမီတာ32 kHz 9383ညနဲ့9383ညတိုင်းဒိုမီတာ51 kHz 9885တို့အပြင်တိုင်းလက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ခင်ဗျာ
သမုန်းတော်နဲ့ကန်စီရအဲအမျိုးစိုးဒီရွာပေါ့နော်ဒီစိုးဒီရွာကအမျိုးသမီး9ဦးနဲ့အမျိုးသား9ဦးဟောကျွန်တော်တို့
ဒီနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ခင်မောင်စိုးမင်းကဆောင်ရွက်ပေးမှာပါသောတာရှင်တို့နားဆင်ရမယ့်ထိတ်တန့်ပြောက်သတင်းတွေကတော့ထိတ်တန့်စီဝိုင်းလုပ်ငန်းရှင်တဦးစီကနေလိုက်ယူတယ်လို့ဆွဆွဲပြီးဒေါအောင်ဆန်းစုကြည်ကိုအထူးတရားရုံးမှာစစ်ဆေးနေပါတယ်မြန်မာနိုင်ငံဒန်းကွေစွိုင်းစီမံကိန်းကနေဂျပန်ကီယိုစ်ကုမ္ပဏီထွက်ခွာသွားပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပိုလန်နိုင်ငံမှာပိုလန်သမ္မတနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြင်သတင်းပေးပို့ချက်မှာတော
့သမုန်းတော်နဲ့ကန်စီရအဲဒီစော်ဒီရွာပေါ့နော်ဒီစော်ဒီရွာကအမျိုးသမီး9ဦးနဲ့အမျိုးသား9ဦး။အော်ကျွန်တော်တို့ဟိုပါရာစိုက်ကွဲခေါ်တာပေါ့နော်နိုင်ငံတော်စိုက်ကွဲခေါ်တာပေါ့
6ဦးနဲ့မြင်းမူကြမှာအသက်ခံရတဲ့ရုပ်အလောင်း20ကျော်တွေ့ရှိရတဲ့အကြောင်းကိုလည်းသတင်းပေးပို့ချက်ဒီမှာကြားရမှာပါဒါအပြင်မန္တလေးတိုင်းမှာ NLD ပါတီဝင်တွေဇက်တိုက်တပ်ဖြတ်ခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှာပါချင်းပြည်နယ်မှာတော့ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အကြောင်းသတင်းပေးပို့ချက်ထင်ရှားတဲ့ရှင်းနေအမျိုးသမီးတဦးကို PDF ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်စစ်ဆေးနေတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာပါအဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့သတင်းတော်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလာစတဲ့စတာတွေကိုလည်းကြည့်ရှုနားဆင်ကြရမှာပါကဲအဲ့ဒါတွေမတင်ဆက်ခင်မှာအရင်ဆုံးအနေနဲ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြပါပါခင်ဗျာ
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပိုလန်သမ္မတအန်ဒရီဒူဒါကိုပိုလန်နိုင်ငံဝါဆော့မြို့မှာဒီကနေ့တွေ့ဆုံပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့အားကမ္ဘာကိုရှင်းနေတဲ့သတင်းစကားပဖို့ပိုလန်ကိုလာခဲ့ကြတာဖြစ်ပါတယ်အမေရိကန်ဟာယူကရိန်းကိုထောက်ခံရမှာနေတိုးမဟာမိတ်တွေနဲ့ခိုင်ခိုင်မာမာယက်တည်တယ်ဆိုတဲ့သတင်းစကားဖြစ်ပါတယ်လို့နာစီပလိုစီရဲ့ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။ယူကရိန်းကိုထောက်ခံရမှာဘလို့အလုတ်အတူလုံနိုင်တယ်ဆိုတာကိုအမေရိကန်နဲ့ပိုလန်တို့ကဆွေးနွေးခဲ့ကြတာပါ။နာစီပလိုစီဟာမနေ့တုန်းကလည်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့ယူကရိန်းနိုင်ငံခီးဖ်မြို့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတကရောဂျယ်ဘိုင်ဒန်ဟာလည်းကြာသပတေးနေ့မှာရူမေးနီးယားနဲ့စလိုဗာကီးယားနိုင်ငံခီးရင်းကိုစတင်မယ်လို့အင်ဂျီရောကတင်းလာနေမှာကြေညာပါတယ်။ရုရှားကတိုက်ခိုက်လို့ထွက်ပြေးလာကြတဲ့ယူကရိန်းဒုက္ခသည်တွေအပြင်သူတို့ကိုကူညီနေကြတဲ့ဝန်ထမ်းတွေဒေသခံမိသားစုတွေနဲ့ကလေးတွေကိုပညာသင်ပေးနေကြတဲ့ဆရာမတွေနဲ့လည်းဂျဲဘိုင်ဒန်ကတွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းကိုအကူအညီပေးမဲ့ဒေါ်လာ33ဘီလီယံဘတ်ဂျက်နဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်အောက်လွှတ်တော်ကိုအေဘီလာ28ကတင်ပြထားပါတယ်။လူသားချင်းစာနာထောက်ထားရေးစင်ကြံဟာစစ်ပွဲစကားတွေကဒီနေ့မှပထမဦးဆုံးစပွင့်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့ Telegram မှာပြောပါတယ်။မာရီပေါ်မျိုးကတမနီဆိုင်ယူကနေအရက်သားတရားကျော်ကိုစတင်ခေါ်ထုတ်နိုင်ပြီးတနင်္လာနေ့မှာယူကရိန်းကထိန်းချုပ်ထားတဲ့မြို့ဇပိုရီဇီယာကိုရောက်ဖို့စီစဉ်ထားကြပါတယ်။ဒီပြေမှာတကယ့်ကိုနှစ်ရက်ကြာအပြစ်ခတ်ရစေးပထမဆုံးချိန်ဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်။မာရီယိုပေါ်မျိုးကတမနီဆိုင်ုံတဲမှာစစ်သားနဲ့အရက်သား2000ဝန်းကျင်ပြိမိနေကြပါတယ်။မာရီယိုပေါ်မျိုးပါတော့လူတသိန်းကျော်ပြိမိနေတာပါ။အရင်တုန်းကတော့အဲ့ဒီလိုထွက်လန်းတွေကိုရုရှားတပ်တွေကပစ်ခတ်လေရှိပါတယ်။အဆိုပါနေရာကနေထွက်နိုင်ဖို့အတွက်နိုင်ငံရေးသမားတွေနဲ့ကမ္ဘာခေါင်းဆောင်တွေလိုတတိယအဖွဲ့ကရုရှားနဲ့ညီလိုက်ပြီးအမှတ်ခံပေးဖို့လိုပါတယ်လို့အရီဗေဒခုခံရေးတပ်ရဲ့ဒုတိယတပ်မှူးဗီယာတိုစလပ်ပါလမောက AP သတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်။ယူကရိန်းရှေ့ပိုင်းမှာတိုက်ခိုက်နေကြတဲ့ရုရှားတပ်တွေရဲ့၄ဘုံတစ်ဘုံဟာ ထိုးစစ်အရာမှာမထိရောက်တဲ့တပ်တွေဖြစ်တယ်လို့လဲတနင်္လာနေ့မှာထွက်လာတဲ့ဗီဒိန်ကာဂိုရီဝန်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်ချက်မှာပြောထားပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာဟာဒီနေ့နေ့လယ်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချာအိုချာနဲ့တွေ့ဆုံပြီးစစ်ပွဲရေးဆိုင်ရာကိစ္စရပ်တွေမြန်မာနိုင်ငံရဲ့မငြိမ်မသက်မှုတွေနဲ ကျွန်တော်ကအကြောင်းပြောဆိုဖို့ရှိတယ်လို့ဂျပန်အစိုးရရဲ့ပြည်သူ့ရေးရာဌာနအတွင်းဝင်နိုရီယူကီရှီကာဒါကသတင်းတောက်တွေကိုကြိုတင်ပြောကြားခဲ့ပါတယ်။ထိုင်းနဲ့ဂျပန်တို့ရဲ့သဘောတူညီချက်မှာကာကွယ်ရေးဆိုင်ရာနည်းပညာများလွှဲပြောင်းရေးကိစ္စလဲပါဝင်တယ်လို့ဆိုပါတယ်။ဒါပြင်ထိုင်းနဲ့ဂျပန်စစ်ရေးဆိုင်ရာပူးတွဲလက်ချေရေးကိစ္စရပ်တွေပါဝင်တယ်လို့လည်းဂျပန်သူတွေသတင်းကဆိုပါတ ကျွန်တော်အရအဓိကကြားတဲ့ဒေတာတစ်ခုဖြစ်ပါတယ်ကားနဲ့အီလက်ထရောနစ်ပစ္စည်းတွေကိုထုတ်လို့ရမှာဂျပန်ရဲ့ကဘာတိကုမ္ပဏီကြီးတွေလာရောက်ရင်းနှီးမြှုပ်နှံရဒေတာတွေဖြစ်ပါတယ်ဂျပန်စွမ်းအင်ကုမ္ပဏီအီနီယိုစ်အာမြန်မာနိုင်ငံမှာစာရွက်နေတဲ့တဘာဝတန်းငွေလုပ်ငန်းစီမံချက်ကနေရုပ်သိမ်းတော်မယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်အီနီယိုစ်အာမြန်မာနိုင်ငံရဲ့ရဲတော်ကွန် ါတယ်သူတို့အားလုံးစုစုပေါင်းအစု16.3%ခိုင်နှုန်းပိုက်ဆိုင်ထားကြတာပါမြန်မာနိုင်ငံမှာအနည်း20လောက်လောက်ကင်ခဲ့ပြီလေဖြစ်ပါတယ်လူမှုပြဿနာများအပါအဝင်တိုင်းပြည်ရဲ့လက်ရှိအခြေအနေရဲတပ်ကိုလုပ်ငန်းဝင်အပေါ်နှိပညာရစမ်းစစ်ချက်အပေါ်ခြေခံထားတဲ့စီမံချက်ရဲ့လုပ်ငန်းဆိုင်ရာစီးပွားရေးအခြေအနေတွေကိုထပ်သွင်းစဉ်းစားပြီးအခုလိုရုပ်သိမ်းမှုဆုံးဖြတ်လိုက်တာဖြစ်တယ်လို့ Indios Company ကပြောပါတယ်မြန်မာအစိုးရကလက်ခံလိုက်ပြီးတဲ့နောက်အခုလိုရုပ်သိမ်းတာကစတင်တက်ရောက်မှာဖြစ်ပါတယ်လို့ကြေညာချက်မှာပြောထားပါတယ်ဂျပန်အစိုးရကလည်း Indios Company အတိုက်ရည်တည်ပါတယ်လို့ဂျပန်အစိုးရတဘာဝအရင်းမြစ်နဲ့စွန့်ရင်ဌာနတာဝန်ရှိသူတို့ကဆိုပါတယ်ရဲတော်ကတောင်းွေအထက်ကလည်းလွန်ခဲ့တဲ့စနေအတွင်းမှာကျသွားခဲ့တယ်လို့သူကပြောပါတယ်မလေးရှားနိုင်ငံက Petronas နဲ့ထိုင်းနိုင်ငံက PTT EP တို့ကလည်းအလားတူရုပ်သိမ်းကြောင်းတောက်ကြနေကကြီးညာခဲ့ကြပါတယ် Petronas ကအကြမ်းအားဖြင့်ရဲခွန်စီမံကိန်းရဲ့41ရာခိုင်နှုန်းပိုင်ဆိုင်ပြီး PTT EP က16.3ရာခိုင်နှုန်းပိုင်ဆိုင်ပါတယ်ဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုစီးပွားရေးဆိုင်ရာအကူအညီအဓိကပေးနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအကူအညီတစ်တွေထပ်မပေးတော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ည5မီတာ57 kHz 5885တို့ဖြင့်စနစ်တကျမှာ5မီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုကျွန်တော်ဇုံဝလိုင်ကဆက်ပြီးကြီးညာပေးတော့ပါမယ်ခင်ဗျာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကိုစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဥမာဝေကဒေါ်လာငွေ5သိန်းလတ်ထုတ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့တရားစွဲဆိုထားတဲ့အာဂရိမှုနမှုကိုဒီကနေ့မေလ2ရက်နေ့မှာနေပြည်တော်အထူးတရားရုံးမှာစတင်ကြားနာခဲ့ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါက်အောင်ဆန်းစုကြည်ဖောင်ဒေးရှင်းအတွက်မြေနီယာရယူမှုတွေနဲ့ပတ်သက်လို့စွဲဆိုထားတဲ့အမှုတွေမှာစစ်ကောင်စီဘက်ကတင်ပြထားတဲ့သက်သေတွေမလာနိုင်တာကြောင့်ဒီကနေ့ရုံးချိန်ကျနာခဲ့ရပါတယ်။စစ်ပိုင်းကုမ္ပဏီပိုင်ရှင်ဥမာဝိစီကနေဒေါ်လာ5သိန်းရယူခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကဒေါအောင်ဆန်းစုကြည်ကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအာဂရိလိုက်စားမှုဥပဒေပုံမှန်55နဲ့အမှုနှမှုဆွဲဆိုထားတာဖြစ်ပါတယ်ဒီကနေ့နေပြည်တော်အထူးတရားရုံးမှာအဲ့ဒီအမှုတွေကိုစတင်စစ်ဆေးခဲ့တာပါဒီကနေ့မှာတော့ဆွဲဆိုထားတဲ့အမှုနှမှုတွေကတမှုအတွက်တရားလိုဖြစ်သူအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအရာရှိဦးရဲထက်ကစစ်စင်းမြင့်မြန်းချက်တွေကိုလာရောက်ထွက်ဆိုခဲ့တယ်လို့သိရပါတယ်။ဒေါအောင်ဆန်းစုကြည်ကိုဒေါ်လာ5သိန်းလတ်ထိုးခဲ့တယ်ဆိုပြီးဥမ္မောင်ဝိတ်လူကိုယ်တိုင်ထွက်ဆိုထားတဲ့ဗီဒီယိုဖိုင်ကိုပြီးခဲ့တဲ့နှစ်ကစစ်ကောင်စီကသတင်းထုတ်ပြန်ဆွဆွဲပြီးမှအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေစတင်လုပ်ဆောင်ခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတနည်းခွဲနီးပါးပြုလုပ်ပြင်ဆင်ပြီးမှအခုလိုတရားရုံးမှာစတင်ကြားနာစစ်ဆေးမှုတွေလှုပ်လာတာဖြစ်ပါတယ်။ဒီကနေ့မှာဥမာဝိစီကဒေါ်လာရယူမှုနဲ့ဆွဲဆိုတဲ့အမှုနှမှုမှာတမှုကိုသာစစ်ဆေးနိုင်ခဲ့ပါတယ်။နောက်တစ်ပတ်ယုံကြည်မှသာနောက်တမှုကိုထပ်ဆင့်မှာဖြစ်ပါတယ်။အ အဲ့ဒီအမှုအပါအဝင်ဒေါက်ဆန်းစုကြည်နောက်ထပ်ဆွဆွဲခံထားရတဲ့အာဂရီမှုတွေကဒေါက်ခင်ကြည်ဖောင်ဒေးရှင်းနဲ့ဆက်စပ်တဲ့အာဂရီမှုနှမှုကိုလည်းကြားနာခဲ့တယ်လို့သိရပါတယ်။ဒီအမှုအတွက်စစ်ကောင်စီကတသက်အဖြစ်ခေါ်ထားတဲ့ဒေါက်ခင်ကြည်ဖောင်ဒေးရှင်းတာဝန်ရှိသူတဦးဖြစ်သူဒေါက်တာတန်းတော်ကောင်းဟာဒီကနေ့ယုံကြည်ကုန်မလာတာကြောင့်ဒီအမှုတွေမဆင့်နိုင်ခဲ့ပဲယုံကြည အင်္ဂါနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကျမကြီးအခြေအနေလဲကောင်းမွန်တယ်လို့သိရပါတယ်ဒေါန်ဆန်းစုကြည်အနေနဲ့အာဂရီမှုစနမှုကြောင့်အပြင်နိုင်ငံတော်လျှော့ဝဲအုပ်ဘရေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများအပြားနဲ့တရားစွဲဆိုခံထားရပါတယ်ဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင် ဝင်နေရဲ့ရမဒန်ဥပုလကုံသွားတဲ့ Eid al-Fitr အထိမ့်မှအဖြစ်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့အိမ်ပြည်တော်မှာအခမ်းအနားကျင်းပမှာပါသမ္မတဘိုင်ဒန်နဲ့အတူသမ္မတကတော် Jill Biden နဲ့ဒုသမ္မတကမလာဟာရစ်ရဲ့ခင်မွန်းဖြစ်သူ Doug Emhoff တို့လည်းတက်ရောက်ကြမှာပါလူလဆွာကိုယ်ကိုယ်ပိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်ယုံကြည်တဲ့အစင်းလာဟာကျွန်ုပ်တို့နိုင်ငံခွန်အားကောင်းစေတဲ့အတွက်ဒီအခြေခံအယူအဆကိုယုံကြည်ချက်တူညီကြတဲ့အမေရိကန်နိုင်ငံသားတွေရဲ့စူပေါင်းအားနဲ့ဆက်လက်တိစောက်သွားပါမယ်လို့တင်းငွေနေနေနောက်ပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာသမရဘိုင်ရန်ကပြောထားပါတယ်။ဒါအပြင်နိုင်ငံအတွင်းနားလည်မှုနဲ့ညီညွတ်မှုတွေပုံမရရှိစေရေးအတွက်လှုပ်ဆောင်နေကြတဲ့မွတ်စလင်အမေရိကန်တွေကိုဂုဏ်ပြုရင်းဒီ Eid ပွဲတော်ကိုအင်ပြူတော်မှာပြန်လည်လက်ခံကျင်းပသွားပါမယ်လို့ပြောပါတယ်။မနေ့က Eid ပွဲတော်ကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်နေတဲ့အတွက်လူချင်းတွေ့ပြီးကျင်းပနိုင်ခြင်းမရှိပါဘူးဖိလစ်ပိုင်သမ္မတရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းနေဟာနောက်ဆုံးသတင်းပတ်မဲဆွဲစည်းရုံးမှုတွေကိုအကျိတ်နဲ့လှုပ်ဆောင်နေကြပါတယ်ဒုသမ္မတလက်နီရိုဘရက်ဒိုနဲ့အရင်ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနာမာကို့စ်ရဲ့သားဖာဒီနာမာကို့စ်ဂျူနီယာတို့နှစ်ဦးကထိတ်ကနေဥဆောင်နေပါတယ်လူလူစစ်တမ်းတွေမှာမာကို့စ်ဂျူနီယာကတည်တည်တာတာဥဆောင်နေတဲ့အတွက်ဒုသမ္မတရိုဘရက်ဒိုဟာအတော်လေးခက်ခက်ခဲခဲစူးစမ်းလှုပ်ဆောင်ရမယ့်အခြေအနေရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံသားမဲပေးခွင့်ရှိသူ68တန်းထံကမဲအများစုရနိုင်ဖို့မဲဆွဲစည်းရုံးနေကြတဲ့သမ္မတကိုယ်စားလှယ်လောင်း10ဦးထဲမှာဒုသမ္မတရိုဘရက်ဒိုကဒုတိယနေရာမှာရှိနေတယ်ဆိုပေမဲ့ထိပ်ဆုံးကဦးဆောင်နေတဲ့မာကို့စ်ဂျူနီယာနဲ့အပြတ်အသတ်ကွာဟနေတာပါ။ဖိလစ်ပိုင်ပြည်သူတွေရဲ့လူထုအုံကြွမှုနဲ့1986ခုနှစ်မှာသမ္မတရာထူးကဖြုတ်ချခံရတဲ့ဖခင်ဖြစ်သူအာနာရှင်ဟောင်းဖာဒီနာမာကို့စ်ရဲ့တမိုင်းအမွေဆိုးကြောင့်တားဖြစ်သူလက်ရှိသမ္မတလောင်းဖာဒီနာမာကို့စ်ဂျူနီယာကလူလူစစ်တမ်းတွေမှာထိတ်ကဥဆောင်နေတဲ့အချိန်ကစလို့လူ့အခွင့်အရေးနဲ့ဒီမိုကရေစီကိုချစ်မြတ်နိုးသူတွေအကြားစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ခင်ဗျာနယူးဇီလန်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ဆိုင်တဲ့စီးနှင်းကန့်သတ်ချက်တွေကိုပြန်လည်ရုပ်သွင်းလိုက်ပြီးတဲ့နောက်ဒီနှစ်အတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်၊ကနေဒါ၊ဗြိတိန်၊ဂျပန်နဲ့တခြားနိုင်ငံပေါင်း50ကျော်ကကမ္ဘာလှည့်ခီးစဉ်တွေကိုဒီကနေ့တနင်္လာနေ့မှာပြန်လည်စတင်လက်ခံနေပါပြီ။ဘန်ဂျီဂျမ်ပင်းလို့ခေါ်တဲ့ခြေထောက်ကိုကျိုးနဲ့ချပြီးခုန်ချတာ၊စကီးစီးတာတွေအပါအဝင်တဘာဝရှုခင်းအလားအပါတွေအများပြားရှိတဲ့အတွက်နယူးဇီလန်နိုင်ငံကိုကမ္ဘာလှည့်ခီးစဉ်တွေအများပြားလာရောက်လည်ပတ်လည်ရှိပါတယ်။ COVID-19 မဖြစ်ခင်ကနှစ်စဉ်ကမ္ဘာလှည့်ခီးစဉ်3တန်းလောက်လာရောက်လည်ပတ်လည်ရှိတာကြောင့်ဒါဟာနယူးဇီလန်နိုင်ငံရဲ့နိုင်ငံသားဝင်ငွေ20ရာခိုင်နှုန်းစုစုပေါင်းတိုင်းပြည်စီးပွားရေးရဲ့900ခိုင်နှုန်းနဲ့ညီမျှတဲ့ဝင်ငွေဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာမှာအတင်းကျပ်ဆုံးကိုဗစ်ဆိုင်ရာစီးနှင်းနေ2020ခုနှစ်မှာနိုင်ငံသားတွေအပေါ်ချမှတ်လိုက်ပြီးတဲ့နောက်နိုင်ငံတကာကလာကြတဲ့ကမ္ဘာလှည့်ခီးစဉ်တွေရောက်မလာကြတော့ပါဘူး။နယူးဇီလန်ကဩစတြေးလျနိုင်ငံသားကမ္ဘာလှည့်ခီးစဉ်တွေကိုပြီးခဲ့တဲ့သတင်း3ပတ်ကစတင်လက်ခံခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့ဥရောပတိုက်ကနိုင်ငံအများအပြားအပါအဝင်ဗီဇာကင်းလွတ်ခွင့်ရရှိထားတဲ့နိုင်ငံပေါင်း60ကကမ္ဘာလှည့်ခီးစဉ်တွေကိုဝင်ရောက်ခွင့်ပြုခဲ့ပါတယ်။ကမ္ဘာလှည့်ခီးစဉ်တွေကနယူးဇီလန်နိုင်ငံရဲ့စီးပွားရေးကိုပိုမိုအရှင်ကောင်းစေမယ်လို့ဝန်ကြီးချုပ်ဂျက်စင်တာအာဒန်းကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်ကမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုကြားကြရမှာပါမန္တလေးတိုင်းအမရပူရမြို့နယ်ရဲ့ NLD စီယုံရင်မှုတပ်ဖြတ်ခံရပြီးသူ့ရဲ့အလောင်းကိုဒီမနေ့မှစွန့်ပစ်ထားတာတွေ့ရပါတယ်အမရပူရမြို့နယ်က NLD စီယုံရင်မှုတပ်ဖြတ်ခံရတဲ့ဆိုတာမှန်ကန်ကြောင်း NLD ရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်။သွေးတောက်များဆိုတဲ့အဖွဲ့တစ်ခုကတော့သူတို့တပ်ဖြတ်ခဲ့တယ်လို့ Telegram Lumukoyama, Winka, Winkantavare, Sekonsi Begaro, Teyawin Puazide, Pitu Se Puega Ledi, Jana Puazimu Mishijan Trenza, Shenwema Piovare, Yangonga people at Didrengo, Jana Kemon Soming Abe, Piovia Mava. Manalita, Amarabura Mune, Ye, Enedi Sio Yemu Uzo Jiha, Digniman Baima, Tapia Kangayare Sura, Manganjao, Badi Ye, Logombri, Bioguya, Ujo Twiga, Vioego Sana Yida Pija Gemare. Uzoji Iba when Manly Dainega and Eddie Badi win Chauha, Ebi La Sagoya now Banga Sabi, Sadai Sudalu, Tapia Kangara Pibare, and Eddie Logomri Biogwinya Ujo Twigaro, Badi win Wego Akulu, Julongere Surago, Madame Puzu Tabi, Majage Matopian Bimelo, Viego Pijageraba, Uzoji Iba when Manly Dainega and Eddie Badi win Chauti, Lojangerelu, Tuita Mia Sure Apuetkuga, Telegram Lumukunyegani, Topian Tabare, Akuna by Enadi Badi went to Cho, Taikai, Lojan Kayarane, Badabi, a Taikandri ne, Anna de Sigonsi Jama, Abian Lanso Swap Yosu Nirabi Shibare, Akulo Puezire Bobo Nirane, Badabi, Sigonsi Bioguya, Pojo Zomintongaro, Sita and Nine, Luade Aka Puezina ne, Piduce Puega Lelu, Jane Puezire ne Sasamu Mishijao, Evila Nasakone yet, maybe Lord Renda Shilenwema, Piogevare.
Nagano ya Leshi. ตาวยิ้มมหาวิทยาลัยและปิตุเสมหาวิทยาลัยชื่อเดแต่ในโอเบรซีเมียนซีกันเนี่ยแหละแนวนี้จะเป็นยาวชื่อที่ที่ได้ตะคู่มาชื่อที่ตรงจงยี่ยะโลอาลาโลชีปิตุเสอภัยมหาวิทยาลัยชื่อบาดะอโซยาอันนี้เนี่ยก็รอปิตุลูดุเยแนวนี้กันได้ลูดุเยตองสู่เจเนี่ยอันนี้จะเราเนี่ยเตยเวนภัยซีกวนชื่อเดปิตุเสมหาวิทยาลัยสังเวียนชื่อเดจันเนี่ยอภัยซีเนี่ยเนี่ยปัดเตยเราจะเราภัยซีสังเวียนไม่ใช่บ่าวแต่โหดดิดิเนี่ยเปล่าจะมาเลย 2021年2月21日，由中国浙江省委发布的《白马湖中景文耀纪念馆》，白马湖中景文耀纪念馆，二零一八年二月一日，二零一九年的八月，大概开了文耀纪念馆里六场开发的，NLD永久一百万员工满了里在盖不过，幺二一代，第二代一代，今年比那年，某比那个永国帮国色看得酷，大概看个样的路，把第一标准也个，比如一个标牌的，怎么样？
အခုတကတော့စကိုင်းတိုင်းကတရင်ကိုပြောပြပါမယ်။ချောင်းဦးမြို့နယ်မြင်းမှုမြို့နယ်တွေကကြေးရွာတွေမှာရေအုံလောင်း20ကျော်တွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရေအုံလောင်းတွေတွေ့ရှိတာနဲ့ပတ်သက်လို့စစ်ဆေးနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ရန်ကုန်ကလာတဲ့တရင်ကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်။စကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်မုံရွာချောင်းဦးအမြင့်ဂါလန်ဘေးကလက်ခွဲထ ကြေးရသွားပြီဖြစ်ပါတယ်။အလောင်းတွေတွေ့တာနဲ့ပတ်သက်လို့ဒေသခံတူကအခုလိုတီးပြပြောပါတယ
်။ကမွန်တော်နဲ့ကန်စီရအဲကျွန်တော်တို့ကန်စီစော်တီရွာပေါ့နော်။ဒီစော်တီရွာကအမျိုးသမီး၅ဦးနဲ့အမျိုးသား5ဦး။ဟောကျွန်တော်တို့ဟိုပါရာစိုက်ခွဲခေါ်တာပေါ့။နော်။ဒါကတော့စိုက်ခွဲခေါ်တာပေါ့။အဲဟုတ်တယ်အဲ့ဘက်ပါတွေ့တာ။ကြာသူတို့အဲကမွန်တော်ဟိုကန်စီပေါ့လေ။ဒါကြီးလေ။
ချောင်းဒေသခံကတော့ကန်ကြီးကုန်းကင်မွန်းတော်ကန်စီကျေးရွာတွေဟာစစ်ကောင်စီကိုအာဘေးထောက်ခံသူအများစုနေထိုင်တဲ့ကျေးရွာတွေဖြစ်တယ်လို့ပြောပါတယ်။တည်ဆုံသူတွေဟာစစ်ကောင်စီကိုအာဘေးထောက်ခံတဲ့ဒေသခံတွေလားဆိုတာကိုတော့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။ဒီလိုတည်ဆုံနေတဲ့ရုံလောင်းတရားစင်ကန့်တွေးရှိတာနဲ့ပတ်သက်လို့ကျူးလွန်သူလို့ယူဆရတဲ့သူတယောက်ကိုစစ်ဆင်နေပြီးတေမှုတေကင်းဖွင့်လှစ်ပြီးဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ချောင်းတို့အဲ့ဘက်မှာတော့ကျွန်တော်တို့ဒီအကြံပေးအဖွဲ့တွေကနေမှာကျွန်တော်တို့နော်ဟိုရွာသူရွာသားတွေကိုတတ်ဖြတ်နေရလဲရှိတယ်အဲကျွန်တော်တို့ကတော့အဲ့ဒီတတ်ဖြတ်မှုမှာတရားခံတယောက်တော့မိထားတာတော့ရှိတယ်အဲသူ့ကိုတော့စစ်ဆေးနေတဲ့အခြေအနေပဲရှိသေးတယ်အဲ PDF အဲပြောရအောင် PDF အဖွဲ့ကသူကခေါင်းဆောင်တယောက်ရှိတယ်ခေါင်းဆောင်တယောက်ဖြစ်တယ်အဲပြီးရင်ရခင်တို့က CDN လုပ်နေတဲ့ဒါကျောင်းဆရာဟောင်းတယောက်ဖြစ်တယ်သူတို့တော့စစ်ဆေးနေကြရှိတယ်အဲဒီစစ်ဆေးနေတဲ့သူတို့ကတော့သတင်းရရှိတယ်ဆိုရင်ကျွန်တော်တို့ဒါစစ်ဆေးပြီးတော့ကြာသတင်းထွက်လာတယ်ဆိုရင်တော့အဲဒီသတင်းကျွန်တော်တို့ထုတ်ပြန်ပေးသွားဖို့ရှိတယ်ဘူတော့တော့စစ်ဆေးနေတော့မှရှိတယ်နောက်တစ်ခုကတော့အရိယာတွေနဲ့ပတ်သက်တော့ကြာကျွန်တော်အောက်တွေ့ရတဲ့ဟာတွေနဲ့ပတ်သက်ရင်တိမ်မှုတွေကွန်းဆွင့်တော့ကြာသက်ဆိုင်ရာရဲစခန်းတွေကတော့ဆောင်ရွက်တည်ရရှိပါတယ
်ဒါအပြင်ရှေးဘုခရိုင်မြင်းမှုမြို့နယ်အပိုင်းပတ္တထိုင်ကျေးရွာကတုတ်တမလဲတည်ဆုံးနေတဲ့ကျေးရွာသားအလောင်းကိုလောင်းကိုမလာဒီအနေကတွေးရှိခဲ့တယ်လို့ဒေသခံတွေကအတည်ပြုပြီးဖြစ်စဉ်သေးစိတ်ကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်။စ Sekarang ni di dalam ini ada cawu mian ni, mian mian ni lima. Sekarang sih kan, nampi sih ni nari lom nabi. Tahun ni ciri di dalam ni, cuci ting sah ni jawab ni. Tapi yang sekarang ni di dalam isu bukai, mian mian ni lima le. Di dalam kagoi itu perih ni, sekarang di dalam itu perih sih ni wale. Tapi yang sekarang ni di dalam isu bukai, mian mian ni lima le. Di dalam kagoi itu perih ni, sekarang di dalam itu perih sih ni wale. Melati ada ni guna ni mana lihat je cima. Yang di dalam kawal itu pun sekarang kuku sekarang di dalam ni mesti ni yang terbaru itu bagai apa? Di sini ni betul. Yang di dalam kawal itu pun dah wujud itu juga, aku lupa apa ni.
Kenapa dia semua ni? Tiada lah sahaja. Kenapa orang kenapa ni yang ni? Kenapa orang kenapa masih ni? Ia bukan yang ni, ia bukan itu gunung. Mungkin yang sama ni. Sama ni kawan itu, itu yang dah kita mula sih. Sekarang kalau kita itu cuma sahaja orang ada kita itu. Di kalau di sini orang yang ada mampu je, di kalau jika orang ini bawa me, nak sepuh di sini bawa.
Tidak akan kau ini teruskan di sini mesin ini lari sekarang di tadi ku, main sepeda kekelu, sehude mana tengah yasi kerelu le, tidak akan kau ini terperi baga jauh bare. Tidak boleh cini rune pada lu sekarang si baga terentuk jalan ram sini bawa kya.
Aku sebiji lah cini ne baga teringgu jauh bawa me. Minta mune masuk awal di dalam minta kagoi dapat rujuk Taiwan yang sebab cipuan ini barai dijauh yang orang pepu redringu kunjung jam cipu awal ini.
Cepi ne minta madubi lamba ma tinggal melan hanya mana bai ma sekarang si jenah ne minta kagoi dapat ru Taiwan cipu agai lelu minta CDF piawan yang agai barai.
Mas konanya ni sebab sih ni, ma belau cacing awam dia u, konanya ma kita pergi mangai tu je, dengan yang ni macam ni orang yang dia ni.
มันก็ได้ยอดจริงมันก็เลยเจอแต่ที่เนี่ยเราจะเอาเทียนมาเจอมาเลยที่มาที่เอาเนาะแต่ว่าเมื่อกี้เราเอาใจเดินมาที่กรุงเทพเนี่ยมาดูบีกันเนี่ยมินเตอร์ก็เส้นอะไรสิ่งสิ่งใดก็CDFมินเตอร์กันเนี่ยไม่ได้ง่ายเลยเนี่ยชอบเสียจ้าทีนี้มันเนี่ยมาหน้าเจนพิคเข้าใจเข้าใจเลยลูกตัวก็เปลี่ยวไปเลยมินเตอร์มาดูบีจ้ามาชื่อเลยCDFเนี่ยสักครั้งที่คู่ก็สิ่งสิ่งใดด้วยก็ไม่รักเทียนเนี่ยยังไม่ไปมาวิ่งเอาซีนิงเอลู CDF mendapat ujian sami, terudah yang yang ini lo, CDF mendapat topian thawar eh, mendapat madubi lambat type web cipuaran eh pada lo, sekarang si pelawan yang bujau zaman tunggu setua mimian yang maro kulo pelawar eh.
Saya ni semua, ayat madubi ni mah, lo sih eh, saya ni ni le, nanai lo masih tengah sih, ayat maro, jenuh, madubi wah, buat, jambek, saya lo kat jenuh.
เจ้าแค่ราชีไอ้เจ้าลูกมาดูบีมิวเนี่ยเจ้ามาเช่นเดียวกันอยู่ว่ากองเป็นหลังมาเจ้าแค่ราชีไอ้มาที่เดียวมึงจะคุยเราเจ้าเป็นเนี่ยกูก็จะรอเจ้าลูกหลังจากช่วงนั้นเล่นเนี่ยตรงเดียวเราจะชี้ราชีเนี่ยเช่นบีเนี่ยมาดูบีบ้านมาเลยเอเปอร์ล่าเนี่ยเสียชีวิตเนี่ยมันน่าไปง่ะมาดูบีมิวเนี่ยกันเนี่ยเสียช่องใหม่กว่ามาเสียก่อนสิจะด้วยเนี่ยมาดูบีเชิงกางเวสีดีเอฟจะพูดรู้จ้าไต้หวันรีบชิบะเกวีที่กันฟูรีชิเ ကျွန်တော်တို့ကနေ့အရင်မှမြင်ရကျွန်တော်တို့ကနေ့မှရှိတဲ့စစ်ကောင်စီတပ်တွေနဲ့စီဒီအက်မင်းတပ်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပေမဲ့လည်းထိခိုက်မှုတွေမတိရသေးဘူးလို့စီဒီအက်မင်းတပ်ဘက်ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။မတူပီကနေ့မင်းတပ်ကိုဆင်းလာတဲ့စစ်ကောင်စီတပ်ရဲ့တန်ကြပ်ကာကနှစ်စီးနဲ့စစ်ကားအစီး9ကိုမင်းတပ်မတူပီလိုင်းပိုင်းမှာ ဧပြီလ22ရက်ကစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာယနေ့အထိထိတွေ့တိုက်ပွဲတွေပြင်းထန်လာနေခဲ့ပါတယ်။အလားတူဖလန်းမျိုးနယ်ဘက်မှာလည်းစီရေးပရိပခတွေဖြစ်ပွားနေသလိုတစ်ဖက်မှာလည်းမြေမြုံပိုင်းအန်တီရဲ့ကဒေသခံတွေကိုချိန်ချောက်နေပါတယ်။မေလာတရနေ့ညနေပိုင်းမှာဖလန်းမျိုးအနီးမှာမြေမြုံပိုင်းနေမိတဲ့အတွက်လူငယ်တအူးထိခိုက်ဒဏ်ရာရခဲ့တယ်လို့ဖလန်းမျိုးကလူမှုရေးအသင်းအဖွဲ့ဝင
ကျက်ပြက်တယ်ညက်ပြက်တယ်ခေါင်းလေးတကူနှစ်ပေါ့ဆလာပါနေနှစ်ပါလုံးလောက်ကွာဝိလန်ခွဲလမ်းလောက်မှာဖြစ်ပါတယ်မင်းရအဖေကနေရှင်းရုံကြီးမှာပဲဟောပူလာဒီတော့ခုမင်းရညလုံးတော့ညီညီပေါ့အော်ပရေရှင်းလုပ်ကြတာပြီးတော့ပါပြီးအောင်ဆိုတော့ဒါကတော့ဒီဖလာမြို့နယ်အတွင်းလမ်းနဲ့ကင်ဖွဲ့တွေက
မြေမြောင်မိုင်းကိုအများသူကသွားတဲ့လမ်းတွေပေါ်မှာထောင်ထားတာကြောင့်သွားလာရေးမှာစိုးရိမ်စရာဖြစ်နေပြီးဒီပြဿနာကိုဖြေရှင်းသင့်တယ်လို့ဖလန်းမြို့ကလူမှုရေးအသင်းအဖွဲ့ဝင်တဦးကပြောပါတယ်။
မြေမြေချင်းကောင်းလာတော့ပြန်ရှင်းလင်းကြီးတွေကောင်းကောင်းမွန်မွန်ပြန်လုပ်ဖို့လိုပါလိမ့်မယ်ထင်တယ်။
ဒီဘက်ကနေထောက်ထားတဲ့ဟာဒီဒီပြန်လုပ်ကျင်းနေတာလို့ဆိုတော့လည်းမပြရဘူးဆိုလို့ဒီကအချင်းတော်ရောဘက်မှာတောင်းရသွားဖို့ရတော့ခက်သွားတယ်ပေါ့ဖလန်းမျိုးနယ်အတွင်းမှာလက်ရှိတိုက်ပွဲဖြစ်ပွားနေတာမရှိပေမဲ့လည်းဟာခါကနေဖလန်းမျိုးဘက်ကိုစစ်ကောင်စီတပ်တွေအင်အားနဲ့ခြိတက်လာနေတာရှိတယ်လို့ CNDF ချင်းမျိုးသားကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်
လို့ဟိုဘက်ဟာကဖနာဆက်လာပါစေ။အရာတိကျအောင်မကြည့်ဘူးလို့။ဒါကနဆက်နပြရမယ်နဆက်နပြရမယ်။သင်္ခါပတိပါလေ။ဒီကနော်ရှင်ကပဲတိုးသွားဖြစ်လာနော်။လက်ရှိချင်းပြည်နယ်မင်းတပ်မတူပီဖလန်ဟာခါကံပက်လက်ထန်တလန်တီးကြိမ်စားတဲ့မြို့နယ်တွေမှာဒေသခံ CDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံတွေတိမ်းနဲ့ချီနေရက်ဆုံးခွာထွက်ပြေးတိမ်းရှောင်နေရပါတယ်။
အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုဒုက္ခသည်၄000လောက်တိမ်းရှောင်ရောက်ရှိနေပြီးကျန်တဲ့သူတွေကတော့တောတောင်ထဲနဲ့နီးစပ်ရာဆွေမျိုးသားချင်းတွေအိမ်မှာခိုလုံနေရပါတယ်ခင်ဗျာဆက်လက်ထုတ်လွှင့်ပေးမယ့်သတင်းကတော့မြန်မာနိုင်ငံမှာလူသိများတဲ့ရှင်းနေတယောက်ဖြစ်တဲ့တရားလွှတ်တော်ရှင်းနေဒေါ်ယွန်းနုအောင်ကို PDF တွေကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအမှုဖွင့်စစ်ဆေးနေတယ်လို့သူ့ရဲ့မိတ်ဆွေက VOA ကိုပြောပါတယ်ဒီအကြောင်း Mike Engine နိုင်ကပြောပြပေးမှာပါတရားလွှတ်တော်ရှင်းနေဒေါ်ယွန်းနုအောင်ကို
ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးတဲ့နောက်တည်သူကာကွယ်ရေးတပ် PDF ကိုငွေကြေးထောက်ပံ့နေဆိုကထောင်ဒဏ်တစ်သက်ထိအမြင့်ဆုံးချမှတ်နိုင်တဲ့အကြမ်းဖက်ဥပဒေပုံမှန် 50 ညနေအမှုဖွင့်လိုက်ပါတယ်။ဒေါ်ရွှဲနူအောင်ကိုဧပြီလ29ရက်နေ့ညနေပိုင်းကမန္တလေးမြို့မှာဖမ်းဆီးခဲ့တာပါ။ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်အမှုကြီးတွေအတွက်အိုးပိုထောင်တွင်သွားရောက်အမှုလိုက်ပြီးအခုလိုဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။
အမှုဖွင့်ခဲ့ရတာနဲ့ပတ်သက်လို့ဒေါ်ရွှဲနူအောင်ရဲ့ရင်းနှီးသူတယောက်ကဗီအိုအေကိုအခုလိုပြောပါတယ်။အခုမားစင်ရနဲ့ရမန်ဒီသားပါတယ်ကျမ။အဲ့ဒါကမန္တလေးမှာရှိနေကိုကြည့်ကြည့်လေးကိုပြီးသွားတယ်။ပြီးသွားလို့စကြောကြီးမှာရှိနေကိုကြည့်ကြည့်လေးကိုသူတို့စကြောပြီးတော့အဲ့ဒီနဲ့သူကကိုဒေါ်ရွှဲနူအောင်ကိုခေါ်လာ။ဟိုဟာပေါ့သူတို့ထောက်ပံ့ပေးတဲ့စေတီကြီးကဘယ်နဲ့ပေးပြန်
ပြောရမယ်ဆိုတော့ဒီမှာယူတဲ့အချက်ချုပ်နေပြီးရင်ထောင်ချက်ကိုပို့လာလာဆက်မှာအဲကျွန်တော်တို့ဒီအခွင့်အထုံးမှာကျွန်တော်တို့သိရမှာဆက်ပုံမှာ90ညဆိုတာအကြံဖက်ဥပဒေတစ်ခုဖြစ်တယ်လို့လက်ရှိမှာပြဋ္ဌာန်းထားတာပါဒီပြဋ္ဌာန်းထားတဲ့အရာအကြံဖက်မှုဖြစ်စဉ်အတွက်ငွေကြေးထောက်ပံ့တဲ့သူဆိုရင်ဒီပုံမှာနဲ့တရားစွဲဆိုဖို့ပြဋ္ဌာန်းထားပြီးပြစ်မှု ချင်းရှာစီရင်ခံရရင်အနည်းဆုံးထောင်ဒဏ်10နှစ်ကနေအနည်းဆုံးထောင်ဒဏ်တစ်သက်ထိချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။တရားလွတ်တော်ရှင်ဒေါ်ရွံ့နုအောင်ဟာဒေါက်တာစောမြင့်မောင်ရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကျူးလွန်နေဆိုတဲ့အမှုနဲ့အာဂရိလိုက်စားမှုတွေ MLD အစိုးရလက်ထက်မန္တလေးတိုင်းရက်စနစ်စွမ်းဝင်ကြီးဦးစာနီအောင်ရဲ့အမှုတွေအပြင် MLD ပါတီရဲ့နိုင်ကဦးဝင်းထိန်ရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်။ 2019 ခုနှစ်တုန်းကမြန်မာနိုင်ငံမှာအများစိတ်ဝင်စားခဲ့ကြတဲ့အသက် 2 နှစ်ကျော်မိန်းကလေးငယ် Victoria ရဲ့လိမ်မိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာဒေါ်ရွံ့နုအောင်ဟာအမှုလိုက်ပေးခဲ့သူရှေ့နေတယောက်ဖြစ်ပါတယ်။အခုချိန်ထိသူ့ရဲ့ကျမ်းမာရေးနဲ့သူ့ရဲ့အမှုကိုဘယ်တော့စတင်စစ်ဆေးမလဲဆိုတာကတော့မသိရသေးပါဘူးရှင်။ချိန်တာဖီယိုယီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန် ਨੇ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခြင်းတို့ကိုကြည့်ရှုကြရမှာပါ။ လူမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် youtube.sevenTV, asiabin.juru, channel.tia.net.com ဟုတ် timecom6juru, channel.tia.23နှုတ်ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို viewer.vmis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
VOA American ရဲ့မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးပါမယ်။ပထမဆုံးအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ကြားထားပါတယ်။ပြည်တွင်းငြိမ်းချမ်းရေးအတွက်ရှေ့ရှုပြီးဆွေးနွေးမဲ့ဒီဖိတ်ကျော်မှုမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေတော့မပါဝင်ပါဘူး။ဒီအကြောင်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အမြင်တွေကဘယ်လိုရှိပါသလဲ။ရန်ကုန်ကနေသတင်းတောက်မှတ်စုအစီအစဉ်ကိုပေးပို့ထားတာကိုသားညုံကဖတ်ကြားမှာပါခင်ဗျာ။
နောက်လက်နက်ကင်ဖွဲ့ရင်းနဲ့ညီငယ်ရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကိုရင်ဖိတ်ကြားထားပါတယ်။ပြည်ရင်းညီငယ်ရေးအတွက်ရှေ့ရှုပြီးတော့ဆွေးနွေးမဲ့ဒီဖိတ်ခေါ်မှုမှာဒေသခံကာကွယ်ရေး PDF အဖွဲ့ယူတော့မပါပါဘူး။ဒီအပေါ်မှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့တို့ရဲ့အမြင်တွေဘယ်လိုရှိလဲ။ရန်ကုန်နေသတင်းတော်မှတ်စုအစီအစဉ်ပေးပို့ထားပါတယ်။ကျွန်တော်သားညဦးပြောပြမှာပါ။ပြည်ရင်းလက်နက်ကင်ပြည်ပခါတွေချုပ်ငင်းရေးကိုလက်တွေ့ကျကျနဲ့အကောင့်ထဲပေါ်ဖို့လိုအပ်တဲ့အတွက်တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ပါတယ်။တိုင်းသားအားလုံးညီငယ်အင်းနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့အရသာကိုခံစားနိုင်ဖို့အားလုံးလက်တွေပြီးတော့ယူသားပွင့်လင်းစွာဆွေးနွေးမယ်လို့ဧပြီလ22ရက်နေ့ကရုပ်မြင့်တန်ကြားပေါ်ကနေပြီးတော့ထုတ်လွှင့်တဲ့ညီငယ်ဆိုင်ရာမိကုံးမှာဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နှစ်2023ခုနှစ်ကြာလို့ရှိရင်လွတ်လပ်ရေးရတာ85နှစ်ပြည့်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရတွေကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမိကုံးမှာပြောပါတယ်။သဘောရကွက်မှုပေါ်ခြေခံတဲ့တန်သာလက်နက်ကန်ပြိပခါတွေကြောင့်ဖြစ်တာမို့လို့တနင်္ဂနွေလုံးမှာလက်နက်ကန်ပြိပခါတွေချုပ်ငင်းစီရေးတန်သာလက်နက်ကန်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ဖိတ်ခေါ်ပါတယ်
။တန်သာလက်နက်ကန်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်။လိုအပ်ရင်လည်းထပ်မဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်။ဒီဆွေးနွေးပွဲကိုတန်ဆာလက်နက်ကန်အဖွဲ့အစည်းကြီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပေးကြပါ။တက်ရောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ်မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြားပေးကြစီလိုပါတယ်
။ဆွေးနွေးမဲ့ရက်တွေကိုတော့နှစ်ဖက်ညှိနှိုင်းပြီးတော့တတ်မှတ်မယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမေကွန်းထဲမှာပြောပါတယ်။စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေ့ဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူလားချက်တွေကိုပြုံလင်းလင်းပြောဆိုဆွေးနွေးပြီးတော့စစ်ကောင်စီဘက်ကလည်းလှုပ်ပေးနှံ့နှံ့များကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ်ဆွေးနွေးမဲ့ကလန်းချက်မှာအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါတွေ့ဆုံမှာဖြစ်ပေမဲ့လို့ပြည်သူ့ကောက်ွယ်ရေး PDF တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါရယ
်ကျွန်တော်တို့ဒီအကြံပေးအဖွဲ့အစည်းအဖြစ်ကြီးညာထားတယ်ကျွန်တော်တို့အာ PDF အမိကအကြံပေးအဖွဲ့တွေတော့ကျွန်တော်ပါမှာမဟုတ်ပါဘူးခင်ဗျာ
တနင်္ဂနွေအဖြစ်ရလက်မှတ် NCA ရေးထိုးထားတဲ့တိုင်းသားလက်နက်ကင်စေကူးနဲ့ဖွဲ့ထားတဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အစည်းအဝေးကိုမေလ25ရက်နေ့မှာလုပ်ဖို့ရှိပါတယ်ဒါကြောင့်မို့လို့ PPST တဲကလက်နက်ကင်တွေအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးတော့မှပဲစစ်စစ်ဝေးဝေးနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကင်ဖွဲ့စည်းချုပ်ကလည်း VOA ကိုပြောပါတယ် PPST ရဲ့ဥဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့နိုင်ငံကလည်းဖြစ်တဲ့ဗိုလ်မှူးခွန်ဥက္ကာကဒီဖိတ်ကော်မှုဟာဆွေးနွေးဖို့အခွင့်အလမ်းစတင်တဲ့ခြေလှမ်းဖြစ်တယ်လို့တုံ့ပြန်ပါတယ
်။ဒီခြေနေအစ်စ်အပံပေါ့အပြင်းကြကိုကျွန်တော်လည်းဟိုလေ့လာသုံးသပ်နေတယ်။ဒါပေမဲ့ဒီကူရရှိရင်တော့ဒီနိုင်ငံဆွေးနွေးဖို့ဖိတ်ခေါ်တယ်ဆိုတာဒါကောင်းတဲ့လက္ခဏာပါပဲ။ဒါကြောင့်လည်းဆိုတော့လုံးဝစကားပိတ်ပြီးတော့ဟာလာကျွန်တော်တို့အကြမ်းဖက်အတိုင်းနဲ့ခိုင်းနေပြိပခါတွေပဲပေါ်ထုတ်နေတော့ဘယ်လိုမှမကောင်းနိုင်မှာမဟုတ်တော့ဘယ်လိုစကားပြောဖို့ဆိုပြဖို့ခွင့်လန်းဆောင်ဆောင်ထားတာဆိုတာတော့ကောင်းတဲ့အစုသဘောဆောင်တဲ့လက္ခဏာပါပဲလို့ငါတက
်မြန်မာနိုင်ငံကြီးကတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကင်ဖွဲ့တွေပြည်သူ့ကာကွယ်ရေးဖွဲ့တွေကြားလက်နက်ကင်ပြိပခါတွေရှိနေတဲ့အချိန်မှာတိုင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကန့်လန့်လာတာပါစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေမကြမ်းကြဖြစ်နေတဲ့ကချင်တိုင်းသားလက်နက်ကင် KAU အဖွဲ့အနေနဲ့ကတော့ဒီဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့အတွင်းဆွေးနွေးဖို့လိုတယ်လို့ပြောခဲ့ရသူဗိုလ်မှူးနော်ဘူးက VOA ကိုပြောပါတယ်
။ကျွန်တော်လည်းဒီ CEO ဘူးတော့ကော်မတီရဲ့သဘောထားတွေသူရဲ့ချင်းချက်ချက်တွေဥပဒေချက်တွေကတော့အမှန်ပါ။အဲ့ဒါရှိခဲ့တဲ့ကျွန်တော်လည်းရံပြောလို့တော့မလုပ်ရဘူး။ ก็คือความที่เราสูงเนี่ยสูงมาแล้วแต่มันก็ผู้เชี่ยวชาญตัวเดียวเนี่ยมีคนที่อาชีพแบบนี้ตัวที่ก่อมเดียร์ประสงค์แค่มาแต่ตัวต้องแค่มาได้สุดท้ายแล้วรู้มาแต่ก็คือในนี้ชอบอะไรฉะนั้นเด็กน้องเพราะเกี่ยวว่าเด็กที่จะมาชีวิตเขาจะรอฉะนั้นเราเลยเดี๋ยวเราสิ่งที่ดีที่สุดนะ
แต่ในงานล่วงมาแล้วในการบริการในช่วงนี้ตัวสูงยอดสิ่งสิ่งที่จะสนิทกับผู้คนเรามาPDFอพยพมาปลาลุ่ยที่เอาแต่ยินยันสนิทมือพิลาบามลาสุรากามีก็ทุกอย่างพิจารณาเลยสิ่งสิ่งประการเราไม่มาในงานเด็กก็แล้วในการบริการเนี่ยพัฒนาลุ่ยพิเรนพิบ้าจังเชิดดูจังพิจารณาสุวาเลยแต่จำลุ่ยพิเรนก็จังเชิดดูตัวส่งสนิทวิเอเยนพิเศษมาพิจารณาลุ่ยเบี้ยวาเลยสิ่งสิ่งเนี่ยที่PDFอพยพจะนิรันดร์นิบ้าแต่บริษัทนี้เลยแค่ปีนี้มาเรา
ที่ด้านการเงินผู้เรียนตัวผู้บริหารเนี่ยกินมีด้าตัวใจปาร์ตี้กินบีบีตัวเองมูคูเดอร์เยก้าตัวเองมีก็คุลุเปียวไว้ดังนั้นพี่อดมีอลูกมีที่นี่เลยบ่เลยว่าเป็นเรื่องที่ถูกเผยจ้าได้ประมาณก็จันทร์รู้ว่าตายน่าต้องอะไรเพื่อจีดีโอผิวเข้าบุน้องมาดีตายน่าเนี่ยดีจิมักพีดีเอฟต้องอะไรเพื่อจีดีโอผิวเข้าบุจะเตะไปรู้เรื่องนั้นรู้มีเนี่ยที่เชื่อมาตัวรู้
สิ่งที่ตั้งเพื่อการตัวเลือกผิวเผยที่นี่ที่เลือกที่นั่นนี่ดีดีเช่นมาสุนีลัยยัยรู้ตัวเตะเตะตามเองรู้ซีซ่าก็ซีซ่าเลยไหมที่จะให้มาเลยจันรู้ผู้กำกับที่อาลูกาสุนีมัวรู้มันเลวอะไรบ้างเลยเป็นรู้ว่าสุนีมาเต็มเองรู้รู้สุขยาเช็คก็ทั้งหลายมันไม่รู้แต่ในเรื่องการผลิตเนี่ยสุนีบุอันซีเลมาทูบุเอชาวเนี่ยปีเรื่องเช่นนั่นท่านนั่นเสร็จตะคุณเนี่ยดงอ่ะปุ่ยมุจิไม่เอาเลยก็สัตย์เองกำลังเกี่ยวอะไร นักท่องนักเสนนักคุณเนี่ยฟีบอยล่ามาเจียมบ้านเกเรเสียงตู้ปีรังสุนีขานามาเจียมบ้านเกี่ยงอะไรแต่นักกองทัพดีเตียวพูดว่าสิ่งสิ่งก็เผชิญเกี่ยวกับจุดเด่นต่างมาเชื่อมท่าวันนี้ในสุนีเวลูกผู้สิ่งเงี้ยบ้านดีเลยการเมืองปีรังสุนีขานาโกแต่นักพูดว่าชุดเตียวเข้ามาชิดลูเตียวเตียวพูดกุศลีมาเลยส่งพิจารณาในกองทัพนี้มาปาราจ้าในสุนีเวลูกผู้สิ่งเงี้ยบ้านดีเลยการเมืองปีรังสุนีขานาโกแต่นักพูดว่าชุดเตียวเข้ามาชิดลูเตียวเตียวพูดกุศลีมา ကန်ထားတဲ့တိုင်းသားလက်နက်ကင်တွေကပဲဖွဲ့ရီတယောက်မဲဆိုတာကလည်းအခုချိန်ထိတော့မသိရသေးပါဘူး။ဧပြီလ၂၉ရက်နေ့ဗုဒ္ဓဦးနေ့ရုံးကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီဆွေးနွေးပွဲကိုအန်စီအေလက်မှတ်ရည်ထိုးထားတဲ့ဖွဲ့ရီတွေကကိုယ်ဖွဲ့တယောက်မဲလာလာရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်ကောင်စီအုပ်ဆောင်တဲ့တိုင်းသားလက
တင်ဒေါမတ်စုအစီအစဉ်ပြီးမှာတော့စီးပွားရေးကဏ္ဍကိုဆက်တင်ဆက်ပါမယ်။အင်ဒိုနီးရှားနိုင်ငံကစောင်းစီနဲ့ကုန်ကျန်းတွေပြပတင်ပို့မှုတားမြစ်လိုက်တဲ့အတွက်ကမ္ဘာမှာဝမျက်မှောင်နိုင်ငံမှာစောင်းစီဈေးတွေတိတိတသာဈေးတက်ကုန်ပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်အနေနဲ့မှတ်သိမ်းကြီးကတင်ပြထားတာနားဆင်ကြပါခင်ဗျာ။
ကဘာမှာ အဓိက ဆောင်းစီ တင်ပို့တဲ့ အင်ဒိုနီးရှား နိုင်ငံက ပြည်တွင်းမှာ စားသုံးစီ ပြက်လက်မှုနဲ့ ဈေးကြီးမှုကို ကုစားဖို့အတွက် ဆောင်းစီနဲ့ ကုန်ကျန်းပြပ တင်ပို့မှုကို စပီး တက်မြင့်လိုက်ပြီးနောက်မှာတော့ ကဘာ ဆားစီ ဈေးနှုန်းတွေ ထက်တက်သွားပါတယ် ဆောင်းစီဟာ ကဘာ တလွှာ အများဆုံး သုံးတဲ့ စားသုံးစီ ဖြစ်ပြီး ကဘာ ဆောင်းစီ ဈေးခွက်မှာ အင််ဒိုနီးရှားက 35 ရာခိုင်နှုန်း တင်ပို့နေတာ လို့ LMC လုပ်ငန်းကြီးရဲ့ အကြီးအကဲ James Prime က ပြောပါတယ်
ဆောင်းစီတင်ပို့မှုကိုပိတ်မဲ့အကြောင်းအင်ဒိုနီးရှားကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပြီးတဲ့နောက်မှာဆောင်းစီပေဗဇက်စီပါဝင်ဟင်းဒီဟင်းရွက်စီဈေးနှုန်းတွေမကြုံစဘူးဈေးတက်သွားပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုကြေညာခဲ့တာပါ။ဝမ်ရင်တာမလာရန်အက်စပေါ့တ်ဘဟန်ပါကူမီယာဆောင်းစီနဲ့ဆောင်းစီကုန်ကျန်းတွေကို
အေဒီလာ22ရက်နေ့နှစ်ထောင်22ခုနှစ်ကနေနောက်ထပ်မကြေညာမချင်းတင်ပို့ခွင့်ပိတ်ထားဖို့အစိုးရကဆုံးဖြတ်ထားပါတယ်။အင်ဒိုနီးရှားရဲ့ဆောင်းစီတင်ပို့မှုတားမြစ်ချက်ကဘလောက်ကြာမလဲဆိုတာလည်းမသိရသေးပါဘူး။ဆာယာကန်ထရော့စ်မမန်တောက်တန်မန်အေဖာလွာဒီမူဝါဒချမှတ်ဆောင်ရွက်မှုကိုစောင့်ကြည့်ပြီးသုံးသပ်သွားမှာပါ။ဒါမှလည်းနိုင်ငံအတွင်းမှာဆားစီလုံလောက်ပြီးဈေးနှုန်းတင်းတင်းမှုရှိမှ ဒီကကတော့စားတောက်ကုန်းထုတ်လုပ်ငန်းတွေထိခိုက်ရတာပါတူရကီနိုင်ငံအစ္စတန်ဘူးကတာရီဟီဘာလီခါပင်လယ်စာစားတောက်ဆိုင်ဝန်တန်း Mushu Ekta ga si zeta la la jang saima yang tikai la ya bi lu pyo ba de
chok da am da khane bekle lim de de
chunaru taung khan ge ba de zeiwet ma le tu tat mu shi la nai de lo zei le ngin la nai ne so bi chunaru saung ji ge ba de da ba me le ba ma tu tat mu mu shi da ne be a sa taw zei nong ko hmin ge ya ba de da ma le kong ja zei ko ka mi ma ba
bolkit mik mesala
ဖျက်သွင်းလို့ပြန်ငါကျော်စင်းလုံးပြောလိုက်ရင်မဝဲတော့ပဲပြန်သွားကြသူတွေကိုဒီနှစ်မှာပထမဦးဆုံးတွေ့လာရပါပြီအရင်နှစ်တွေတုန်းကလည်းဈေးပိုကြီးတာတွေ့ပေမဲ့လည်းဝယ်သူတွေကဘာမှမပြောကြပါဘူးဒီနှစ်မှာတော့မဝယ်ပဲပြန်သွားကြပါတယ်သူတို့မဝယ်နိုင်ကြပါဘူးစိုးရိမ်စိမ်းနဲ့စားသုံးစီဝယ်ယူမှုများလာတာကြောင့်တူရကီမှာဈေးကန်ကြီးတချို့ကဆိုရင်စားသုံးစီပြက်လက်သွားမဲ့အရေးစိုးရိမ်လာကြောင ီက ဇီဝတ် သူတွေ လူမှုကွန်ရက် မီဒီယာတွေမှာ တင်ခဲ့ကြပါတယ် စပိန် အီတလီ နဲ့ ဗြိတိန် တို့မှာ လည်း ကန့်သတ်ထားပါတယ် ဣန္ဒိုနီးရှား နိုင်ငံ ဂျာကာတာ က စားသောက်ဆိုင်ပိုင်ရှင် အီမီဝရီ ကတော့ တရက်ကို စားသုံးစီ 24 လီတာ လိုတယ် လို့ပြောပါတယ်
ခင်းချက်စီ ဈေးကြီးတာကို ကျမတို့ လက်ခံပါတယ် ဒါပေမဲ့လည်း ကျမတို့ အစားအစာ ရောင်းတဲ့နေရာမှာတော့ ဈေးတင်လို့ မရပါဘူး ဈေးနှုန်းကို ညှိဖို့ရတာလည်း ခက်ပါတယ် အစားအသောက် ဈေးနှုန်းတွေကို လူတွေက တိကျတယ်လေ ဈေးတင်လိုက်မယ် ဆိုရင် သူတို့က ဝယ်တော့မှာ မဟုတ်ပါဘူး
စတိလာတာဒါကံလေးစစတာမှာစိတ်မကောင်းဖြစ်ရပါတယ်အခုထိကာယောဂါကမပြီးသေးတော့အခုဆိုအစားအစာတွေကိုရောင်းဖို့ရခက်လာပါတယ်ဟင်းချက်စီကဈေးကြီးတာပေမဲ့ရအောင်ရှာပြီးဝယ်ဖို့လုပ်နေရပါတယ် အမေရိကမှာဗိုင်းရပ်စ်ကူးစက်တာကြောင့်အလုပ်သမားရှားပါမှုကြောင့်စိုက်ပျိုးရေးမှာထိခိုက်တာအပြင်ဇီဝလောင်စာထုတ်လုပ်မှုလုပ်ငန်းမှာအသုံးများလာတာကြောင့်လည်းပါပါတယ်။ကမ္ဘာနေကြာစီထုတ်လုပ်မှုအဓိကနိုင်ငံတွေဖြစ်တဲ့ယူကရိန်းနဲ့ရုရှားတို့စီရေးကြောင့်ကုန်သွယ်ရေးနှောင့်နှေးပြီးစားသုံးစီဈေးနှုန်းတွေပိုပြီးတော့ကြီးမြင့်စေတာဖြစ်ပါတယ်။ ဟင်းဒီဟင်းရွက်စီဈေးနှုန်းတွေကပြီးခဲ့တဲ့ဖေဖော်ဝါရီလမှာစံချိန်မြင့်တက်လာခဲ့ပြီးတဲ့နောက်မတ်လအတွင်းမှာတော့နောက်ထပ် 23 ရာခိုင်နှုန်းဈေးတက်သွားပြန်တယ်ဆိုကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ် ပေပစက်စီဆိုရင် 2019 ခုနှစ်တုန်းကမက်ထရစ်တန်ကို $965 နဲ့အရောင်းရှိခဲ့ရကနေ ပြီးခဲ့တဲ့မတ်လအတွင်းမှာတော့မက်ထရစ်တန်ကို $1959 ထိပြင်းမြဈေးနှုန်းကိုရောက်ရှိခဲ့ကြောင်းကမ္ဘာ့ဘဏ်ကလည်းပြောဆိုထားပါတယ် စောင်းစီဈေးနှုန်းတွေကတော့ 200 ရာခိုင်နှုန်းကျော်တက်လာပြီးကမ္ဘာထိပ်တန်စောင်းစီထုတ်လုပ်တင်ပို့တဲ့အင်ဒိုနီးရှားကတင်ပို့မှုပိတ်တာကြောင့်ထပ်ပြီးတော့တက်မဲ့အနေအထားရှိနေတာပါပြီးခဲ့တဲ့နှစ်အတွင်းမိုးသဲထန်တာကြောင့်မလေးရှားရဲ့စောင်းစီထုတ်လုပ်မှုကိုလည်းထိခိုက်ပါတယ် ယူကရိန်းစစ်ပွဲကဘယ်တော့ပြီးမလဲဆိုတာမသိတာကြောင့်လက်သမားတွေအနေနဲ့ယူကရိန်းရုရှားတို့ရဲ့စားသုံးစီထုတ်လုပ်တင်ပို့မှုလက်ဟာမှုကိုကံမိအောင်အစားထိုးစိုက်ပျိုးကြဖို့လက်တွန်နေနိုင်တယ်လို့လဲစိုက်ပျိုးရေးအချက်လက်နဲ့သုံးသပ်မှုလုပ်ငန်း Grow Intelligence ကတွဲဖက်သုတေသနမှုစတီဗ်မက်ထရူးကပြောပါတယ်။ စစ်တုံးစီချင်းကကဘာတလို့အစားအစာချင်းနေတဲ့ချုံချင်းအကျိုးအစားမကြီးပါဘူးသူကနေ့ခေတ်ကတော်လေးဈေးတက်လာပါတယ်ကျုပ်ဟင်းဒီဟင်းရွက်စီဆိုရင်၄၀ရာခိုင်နှုန်းလောက်ထိတက်လာပါတယ်ယူကရိန်းစစ်ကြောင့်နေကြာစီဆိုရင်လူချင်းနောင်မရပါဘူးစစ်အဖြစ်ခင်လေးကဈေးတက်လာနေပြီမလဲစစ်ကြောင့်ချင်းနေပြီပို့ဆိုးသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့စစ်ကောင်စီရဲ့စားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးရေ ရဘူးလို့ VOA ကပြောပါတယ်ရှင
်စီးပွားရေးအစီအစဉ်နားဆင်ကြပြီးဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍကတော့လျှက်စစ်မော်တော်ဆိုင်ကလေးအတွက်လျှက်စစ်တအားကိုအချိန်မကုန်ပဲချက်ချင်းပြန်ဖြည့်နိုင်အောင်ထိုင်ဝမ်ကဂိုဂိုရိုးဆိုတဲ့ကုမ္ပဏီကတည်ထွင်ထားပါတယ်အားဖြင့်ဘက်ထရီတုံးတွေကိုလည်းနေရာအနှံ့မှာရရှိနိုင်အောင်စီစဉ်ပေးထားပါတယ် Through your pandimugo, Ashagani, Nangaga, T. Chanai, or Josani, the Ajao, Masum Yamonga, Blogari, Piotma, Seasingani, Timbia Tavarekmia.
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဘွန်ဒိုင်အောက်ဆိုက်တန်ငွေလိုညဉ့်ညမ်းတန်ငွေတွေကမ္ဘာလေဥတုထဲမှာလျှက်စက်ကလျှက်စက်ဆိုင်ကယ်တီထွင်နေကြသူတွေလဲပါပါတယ်။လျှက်စက်ရင်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စက်တအားပြန်သွင်းကြရတာပါ။ထိုင်ဝမ်ကဂိုးဂိုးရိုးဆိုတဲ့နည်းပညာကုမ္ပဏီကတော့စမတ်လျှက်စက်ဆိုင်ကယ်တွေအဖြစ်ကုန်သွားတဲ့
ဒီကနေ့ကျွန်တော်တို့ကနေ့မှာထားပေးထားပါတယ်ဓာတ်ဆီဆိုင်တွေမှာစီဝင်ဖြစ်တယ်လို့ဂိုးစတေရှင်တွေမှာအားဖြင့်ဘက်ထရီဒုံးကိုရှူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလဲစနစ်မျိုးလုပ်ပေးထားတာပါဘက်ထရီအပြန့်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ်ဆိုင်ကယ်ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ဂိုးဂိုးရိုကုမ္ပဏီတည်ထောင်သူ with battery swapping, you don't have range anxiety. You can go as far as you want. You don't have any wait time.
အကုန်နေတဲ့ဘက်ထရီကိုအားပြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်ကြမလို့ပဲဘလောက်ဝေဝေသွားကြချင်ရသွားနိုင်ပါတယ်။အချိန်ကုန်ခံစောင့်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲကိုစက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ Google Road Smart Lease Cycle စီးတူရအတွက်ဖန်တီးထားတဲ့ Google Road Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အတက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးချိနိုင်ပါတယ်။ဒါနဲ့မက Smart Cycle နဲ့လက်ကင်ဖုန်း App ချိတ်ဆက်ထားတဲ့အတွက် Cycle တာယာ၄ရော့နေပြီဆိုတာမျိုးကအထူးအချက်ပြနိုင်ပါတယ်။ဘက်ထရီအလဲလဲလုတ်တဲ့ကြာတင်ငွေကိုလည်းလက်ကင်ဖုန်း App ထဲကနေတစ်စင်းပဲပေးရပါတယ်။ Go Station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင်ဘက်ထရီကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ Google Road ကပြောပါတယ်။ဓာတ်ဆီဖြည့်တာထက်တောင်မြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ Google Road လျှက်စစ် Cycle စီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်းဘက်ထရီအလဲအလဲလုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့်ဘက်ထရီကိုလွယ်လွယ်ရတာကြောင့် Google Road လျှက်စစ် Cycle စီးသူတွေလည်းပိုများလာပါတယ
်။以台北这个都会区来讲，它的换电站一开始没有那么方便，可是到
台北မြို့ထဲမှာအစပိုင်းကဘက်ထရီတွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019-2018 လောက်ကစပြီးဘက်ထရီလဲနိုင်တဲ့စတေရှင်လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက်ဘက်ထရီစတေရှင်တွေအများကြီးတွေ့နေရပါပြီ
။ Yes Yes Cycle တွေကဓာတ်ဆီထည့်ရတဲ့ Cycle တွေလောက်စိတ်ချရပါမလားဆိုတဲ့စိတ်ကြောင့် Yes Yes Cycle ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါတယ်။အခုကတော့မျက်နှုံးကတခြား Cycle တွေနီးတော့မောင်းလို့ရလို့သဘောကျနေပါပြီ။
其实我从一开始，因为我没有骑过电动车，然后我其实，在台湾一般的电动车很多都是那种婆婆妈妈阿姨在骑。
像我应该连这三个的卡嘛没骑过个吧？台湾嘛说安迪机的、德拉班的、道机的呗，连这三个骑下来对你啊咯。哎，伊种啊连这三个说啦，他把我把文件都要搞呢，碰上啊记录搞呢，人家那忙碌也忙不好，铺路听下来吧。特别咩，这个忙记录一样，年纪忙碌也罢嘞。
哥哥罗塞个骑的比伢拉的路。Google Road Battery လဲနိုင်တဲ့ Go Station တွေလည်းထိုင်ဝမ်နေရာနှက်မှာရှိနေပါပြီ။ Cycle တွေအတွက်ဖြစ်တာမို့လဲ Go Station တွေထားဖို့နေရာကျကျမလိုတာကအသာချက်ဖြစ်ပါတယ်။အခုဆိုထိုင်ဝမ်မှာရှိတဲ့ဓာတ်ဆီဆိုင်တွေထက်အားဖြင့် Battery လဲနိုင်တဲ့ Go Station တွေကပိုများသွားပြီလို့ကုမ္ပဏီကကြေညာထားပါတယ်။ Tesla Cycle စီးသူကလည်း9နှစ်ကျော်အတွင်းမှာ30ရာခိုင်နှုန်းအထိများလာတယ်လို့ Google Road ကုမ္ပဏီကဆိုပါတယ်။ကုန်သွားတဲ့ battery ကိုဖြုတ်ပြီးတော့အားဖြည့်ထားတဲ့ battery ချက်ချင်းလက်တက်နိုင်တဲ့ Google Road Cycle တွေ battery station တွေကိုအာရှက cycle အစီးများတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာပါထိုးဖောက်နိုင်ဖို့လဲခြေလှမ်းတွေစနေပါပြီ။တရုတ်နိုင်ငံမှာဆိုရင်ထိပ်တန်း cycle ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုနဲ့ Google Road ပေါင်းပြီးတော့အထက်စစ် cycle ထုတ်လုပ်ဖို့လုပ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆိုလဲ Gojek ဆိုတဲ့အငှားယဉ်လုပ်ငန်းနဲ့ပူးပေါင်းပြီးအငှားလျက်စစ် cycle တွေပြည့်စွဲနေပါတယ်။စင်ကာပူနိုင်ငံမှာလည်းတရားစီရင်ရေးအတွက်စနစ်တကျတဲ့တအားဖြစ်နေရာတွေကို Google Road ကုမ္ပဏီနဲ့ပူးပေါင်းပြီးတော့တည်ထွင်နေပါတယ
် Going after the world's largest two-wheeler market India, China and Indonesia is what we focus on for the next
ကမ္ဘာမှာဆိုင်ငံ့ဈေးကွက်အကြီးဆုံးရှိတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားနိုင်ငံတို့ကဈေးကွက်တွေကိုထိုးဖောက်ဖို့ကျွန်တော်တို့အာရုံစိုက်လုပ်နေပါတယ်ထိုင်ဝမ်မှာရခဲ့တဲ့အတွေ့အကြုံတွေလုံနိုင်စွမ်းနေဤပညာတွေအားလုံးနဲ့ပိုကြီးတဲ့ဈေးကွက်ထဲမှာအရာထင်အောင်စူးစမ်းနေတာဖြစ်ပါတယ်
Gogoro ye, GGR sore associa ho akusu ye, America associa ziwe tema rao ten yang ni bari. She didn't ek baji a pie ten de mo, a pie shajare ni ama. A pie battery we a chain me ue lele nine lunganga. The chan lungan we te, ture nibinya de pietello, gomini a musa ya chi joga so bari.
Battery swapping was a real game changer.
And we
have swapped over 240 million battery swaps. From the day we started to now,
General Sardin and Nigani, Dignity, Lele Lope, Nanga, Petri Bow, then Nia Lise, Joabi, Pamana Api, Governor outside Tangui, Tanji, Dongdin Chow Down Long, Kaba Lilu, Mayaong, Kawe Pin and Gabari.
The Baba Bawinjing would train the Nia Nine, Yaseka, Yases, I Gary, who objected to any Jajima, Gogoro Gomniga, the Miare 2 hour, Battery Chachin Piole 9, Pian Api 9, Yases, I Gary, who detrained her up Sibare. After a battery regular, Kit and Nibina Kunine, Railway Lella, me on Lobby Nainaja, Psyche Adika, Sijar at Chanangan with Mava, Gogo Rose, Matia, Psyche with Sila Jamelo, Gomaniga, Nolene Vare, Jama Sumia Mama.
Masum Yamon Tinsette, Blogger, Jolma, Season Pibare, Akusa Bido, Ma Etanajo Tinsette.
တက်တန်ရောင်သတင်းလွှာကိုတင်ဆက်ပေးပါမယ်။ကမ္ဘာတစ်လွှာကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာရှင်တွေရဲ့တိုးတိုးထွားထွားသတင်းတွေကိုမအေးတန်တာကျော်ကစူးစီးတင်ပြထားပါတယ်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရည်စည်းမှာခေတ်စားနေတာတွေ
These hands were once used for battle. Now they're but humble tools for peace. I need to figure out exactly who I am.
ဘာလို့လူကောင်းတွေကတူဖြစ်တဲ့နော်ဒစ်နဲ့ဖျားတော်တယောက်အခုပြန်ပြပေါ်လာပါပြီ။တော်လက်ဖန်တန်တာရုပ်ရှင်ကရဲ့ထရေလာမျိုးကြော်ညာမှာသူနဲ့ရှင်တိုင်နိုင်သူကိုတွေ့ရမှာပါ။ဒီထရေလာရဲ့နောက်ဆုံးမှာတော်ကသူ့ရဲ့ရည်စားဟောင်းဒေါက်တာဂျိန်းဖော့စတာနဲ့နင်းနေချင်းဆိုင်တွေ့လိုက်ရပြီးတော့အဲ့မှာဒေါက်တာဖော့စတာကနော်ဒစ်နဲ့ဖျားမလို့စင်ရင်ထားရုံမကပဲနဲ့သူ့ရဲ့နာမည်
နေရာမှာလည်းအရင်မင်းသမီး Natalie Portman ကပဲတရုတ်ဆောင်ထားတာဖြစ်ပါရဲ့ဒီရုပ်ရှင်ကြီးရဲ့မှာတောရဲ့ရဲဘော်ရဲဘက်တွေဖြစ်တဲ့ Guardian of the Galaxy စစ်ကြောဝလာစောင့်ချက်သူတွေ Valkyrie နဲ့ Cock တို့လည်းတွေ့ရပါတယ်ခေါက်နေရကတရုတ်ဆောင်တဲ့တိုက်ကဝိုက်တီတီကဒီရုပ်ရှင်ကားအတွက်ဇန်ညောလေးရေဒါရိုက်တာလည်းလုပ်တာပါဒါပေမဲ့ Christian Bale တရုတ်ဆောင်တဲ့ဇက်ကောင် God the God Butcher တားတက်နေပြားနဲ့မင်းသားကြီး Russell Crowe တရုတ်ဆောင်တဲ့ Zeus တို့ကတော့ဒီကားမှာမတွေ့ရပါဘူးတော် Lesson Thunder ရုပ်ရှင်ကားကနံပါတ်၄ကားမြောက်ဇက်ကားဖြစ်ပြီးတော့ဇူလိုင်6ရက်နေ့မှာတကမ္ဘာလုံးမှာရုံတင်ပြသမှာဖြစ်ပါလိမ့်ရှင
်
ထိုင်းနိုင်ငံမှာတော့ rap ဆိုတော့မီလီယက်ပြည်သက်တွေတရတီးနဲ့ကောင်းမြင်အချို့ဝဲကိုအာတီတာဖြစ်နေကြပါတယ်။အမေရိကန်ပြည်အောင်စုမှာကျင်းပတဲ့ Coachella ဂီတဖျော်ဖြေပွဲမှာသူကစင်မြင့်မော်ဖျော်ဖြေတော့တရတီးကောင်းမြင်ကိုစားပြသွားတာဖြစ်ပါတယ်။ဒနုပါခနာ Theatrical ဆိုတဲ့နာမည်နဲ့မီလီဟာ Coachella Pop Rock ဂီတဖျော်ဖြေပွဲမှာဖျော်ဖြေခွင့်ရတဲ့ပထမဆုံးထိုင်းဆိုတော့ဖြစ်ပြီးတော့ဒီပွဲတော်ကနှစ်စဉ်ဂီတပရိသတ်2သိန်းကျော်လာရောက်ပြီးကြည့်ကြတာဖြစ်ပါတယ်။ဒီနေ့ပွဲတော်မှာဆိုရင်ကမ္ဘာဂီတအစင်းင်းကနာမည်ကြီးတွေဖြစ်တဲ့ Harry Styles တို့ Billie Eilish တို့လည်းပါဝင်ပြီးတော့ဖျော်ဖြေပါတယ်။အဲ့မှာထိုင်းမှာလည်းမီလီက Mango Sticky Rice တရတီကောင်းရဲ့ဆိုတဲ့တခြင်းကိုဒီတရတီကောင်းရဲ့အချိုးဘက်ကိုစားရင်လည်းစစ်မမဖျော်ဖြေခဲ့လို့ထိုင်းနိုင်ငံမှာဒီရက်အတွင်းမှာကောင်းရဲ့အချိုးဘက်တခြင်းရောင်းမလို့ဖြစ်သွားတာပါ။အဲ့ဒီတရတီကောင်းရဲ့ရောင်းတာနာမည်ကျော်တဲ့ Mayberry ဆိုင်ရှင်မှာတော့ online အမားတွေကိုပို့ဖို့အတွက်မုံလိုက်ပို့တဲ့ဆိုင်ကစားမားတွေတန်းစီပြီးတော့စောင့်နေတာတွေ့ရပါတယ်။
พอจากที่น้องมิลิไปเอาข้าวเหนียวม่วงไปทานที่โคเชล่าเนาะก็ทําให้ยอดขายเราเพิ่มขึ้นมากจน
อมอซารีเล่มะเลอาวนลาลูกมาท้าอยู่ตัวนี้กู
ေချာပြည့်ပြည့်ဝပေးနိုင်အောင်လို့မုံမာရဲ့ app ကိုပိတ်ထားရပါတယ်။ပြီးမှတစ်ခေါက်ပြန်ဖွင့်ပြီး order တွေပြန်ပြီးလက်ခံတစ်ခေါက်ပြန်ပိတ်အဲ့လိုလုပ်ရပါတယ်လို့ Mary Sunbison Tangret Santi Paradon ကပြောပါတယ်။အခုဟာကပြည့်တိရာတီလည်းဖြစ်နေတော့အခုဆိုတော့ Millie ရဲ့စင်မော်ကလုံးရဲ့ဆောင်ရောင်းတာကလည်းတရားရာခိုင်နှုန်းမြင့်တက်သွားတယ်လို့သူကပြောပါတယ်။အရင်က order မှာအိမ်ကဝယ်စားလို့ရတဲ့ application ကြောင့်ရောင်းကောင်းတဲ့သူရဲ့ဆိုင်ကပုံမှန်တစ်နည်းကိုပွဲ200လောက်ရောင်းတာဖြစ်ပြီးတော့အခုတော့တစ်နည်းကိုအပွဲ400လောက်ရောင်းရတာဖြစ်ပါပြီ။ထိုင်းနိုင်ငံရဲ့ရိုးရာအချို့ဝက်ဖြစ်တဲ့ကျယ်တိကောင်းတဲ့အုံနိုဇန်ကိုကုလသမဂ္ဂပညာရေးသိပ်သံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့စီးရင်သွင်းမှုအတွက်ဝန်ကြီးချုပ်ပရယုတ်ချန်ဝေချာကစဉ်းစားနေကြောင်းထိုင်း PBS သတင်းဌာနကပြောပါရစေ။ထိုင်းပြည်ဟာရာသီဥတုအထူးပုံပြင်ဆိုဆိုတဲ့မလနဲ့အစီလာတွေမှာဒီရောင်လို့တည့်တည့်နဲ့နဲ့ကောင်းကြီးအုံလို့ဆောင်စားရတယ်။
แต่ก็ช่วงหลังๆก็คือเหมือนอากาศมันร้อนก็ห่างหายไปอะไรอย่างเงี้ยค่ะแล้วพอแบบได้ดูน้องเขา
ก็นี่สมมุติมาซ้าปะราก็จีไปแล้วดาวก็นี่ไรซ้าเสร็จนี่แหละโซฟาคอมโกคลีพอนทันก็ပြောไว้ပြုတ်တန်းကကြည့်ပြီးကောင်းနေဆိုင်မှာလဲနေဝင်သွားတာတော့မှလူရဲ့စီကားနေပဲဖြစ်ပါ යි
Took my crew to Japan party like Kardashian Took my bestie to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတစ်ပတ်လောက်တည်းတော့အစီအစဉ်ကို video မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်။ကျွန်တော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစီးပွားရေးလုပ်ငန်းရှင်တခုဖြစ်တဲ့ဦးမောင်ဝိတ်ကဒေါ်လာငွေ5သိန်းလက်ထိုးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့အဂတိအမှုနှမှုကိုဒီကနေ့မေလ2ရက်နေ့မှာနေပြည်တော်တရားရုံးမှာစတင်ကြားနာခဲ့ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါက်ကင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာရယူမှုအတွက်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်အမှုမှာစစ်ကောင်စီဘက်ကတင်ပြထားတဲ့တပ်တွေတွေမလာနိုင်တာကြောင့်ဒီကနေ့ယုံကြည်ရန်နာခဲ့ရပါတယ်။ဂျပန်စွမ်းအင်ကုမ္ပဏီ Inews ဟာမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့သဘာဝတန်းငွေလုပ်ငန်းစီမံချက်ကနေရုပ်သိမ်းတော့မယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။ထိုင်းနဲ့မလေးရှားကုမ္ပဏီတွေရုပ်သိမ်းမယ်လို့ကြေညာပြီးတဲ့နောက်အခုလိုဂျပန်ကုမ္ပဏီရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာပိုလန်သမ္မတနဲ့ပိုလန်နိုင်ငံဝါဆောမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာကမ္ဘာကိုရှင်းလင်းတဲ့သတင်းစကားပါဖို့ပိုလန်ကိုလာခဲ့တာလို့ဆိုပါတယ်။အမေရိကန်ဟာယူကရိန်းကိုထောက်ခံရမှာနေတိုးမဟာမိတ်တွေနဲ့ခိုင်ခိုင်မာမာယက်တည်တယ်ဆိုတဲ့သတင်းစကားဖြစ်ပါတယ်လို့နန်စီပလိုစီရဲ့ယုံကနေပြီးတော့ထုတ်ပြန်ကြေညာထားပါတယ်။အမေရိကန်သမ္မတဂရော့ဂျေးဗိုင်တီဟာကြာသပတေးနေ့မှာရိုမေးနီးယားနဲ့ဆလိုဗေးနီးယားနိုင်ငံတွေကိုစတင်မယ်လို့အင်ဂျီတော်ကတနင်္လာနေ့မှာကြေညာပါတယ်ရုရှားတိုက်ခိုက်လို့ထွက်ပြေးလာတဲ့ယူကရိန်းဒုက္ခရေးသည်အပြင်သူတို့ကိုကူညီနေကြတဲ့ဝန်ထမ်းတွေဒေသခံမိသားစုတွေနဲ့ကလေးတွေကိုပညာသင်ကြားပေးနေကြတဲ့ဆရာတွေနဲ့လည်းဂျေးပိုင်တင်ကတွဲဆုံမှာဖြစ်ပါတယ်ခင်ဗျာသတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ VOA အမေရိကန်တန်ရဲ့မြန်မာပိုင်းအစီအစဉ်တွေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုဂျင်းနဲ့အယ်ဖာဒိုစန်တိုတို့ဖြစ်ပါတယ်ကျွန်တော်ကတော့ခင်မောင်စိုးမင်းပါ VOA ကိုနားဆင်ကြတဲ့အတွက်ကြီးစုကြတဲ့အတွက်ပရိသတ်တွေကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်မြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကွာပြီးတော့လူရာစန္ဒနဲ့ပြေဝကြပါစေဘေးအန္တရာယ်ကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
This program has come to you.